ဂျပန်နိုင်ငံကိုစနေနေ့ကဆက်ရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခီးစဉ်ပထမဆုံးနေ့မှာပဲအမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးမညီညွတ်မှုကိုပြောဆိုခဲ့ပါတယ်။
With this deal we hope to address the trade imbalance, remove barriers.
နိုင်ငံဆက်ဆံရေးမှာအပြည့်အယူမျှစေဖို့အမေရိကန်ပို့ကုန်တွေအပေါ်အတားအဆီးတွေကိုဖယ်ရှားရေးနဲ့ကုန်သွယ်ရေးမညီညွတ်မှုကိုဒီသဘောတူညီချက်နဲ့ဖြေရှင်းနိုင်ဖို့မျှော်လင့်ကြောင်းသဘောတူညီချက်ရဖို့နင်းဆက်လာပြီဖြစ်တယ်လို့လဲသမ္မတထရန့်ကပြောပါတယ်။အမေရိကန်ကိုတင်သွင်းတဲ့ကားနဲ့ကားအပိုပစ္စည်းတွေအပေါ်မှာအခွန်တိုးကောက်ခံမှုကြောင့်ဂျပန်အထူးမှားနိုင်တယ်လို့လဲအမေရိကန်သမ္မတကချင်းချောက်ပြောဆိုပါတယ်။ဥရောပသမ္မတဂျပန်တို့ဘက်ကကုန်သွယ်ရေးဖြည့်ဆွတ်မှုရဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာအနေနဲ့မဆောင်ရွက်နိုင်ဘူးဆိုရင်တော့သူ့အနေနဲ့တွင်းကုန်ကုန်ကောက်ယူမှုကို80လောက်သွားမယ်ဆိုတဲ့သဘောမျိုးလဲသမ္မတထရန့်ကပြောပါတယ်။အခုဂျပန်ခီးစဉ်အတွင်းမှာတော့အမေရိကန်ဂျပန်ကုန်သွယ်ရေးသဘောတူညီချက်အပြီးသတ်နိုင်လောက်ပါတယ်လို့လဲသမ္မတထရန့်ကခန့်မှန်းပြောဆိုထားပါတယ်။